အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှ၅နိုင်ငံခီးစဉ်ကတော့ဒီသတင်းပတ်အတွင်းစတင်တော့မှာပါဒီခီးစဉ်မစခင်မှာပဲတရုတ်နိုင်ငံဘက်ကအကောင်းမြင်တဲ့မျှော်လင့်ချက်တွေနဲ့ကြိုတင်ပြောဆိုတာတွေရှိပေမဲ့အမေရိကန်ဆိုင်ရာတရုတ်တန်မတ်ကြီးကတော့သူတို့ရဲ့ဒေတာရင်းပြဿနာမှာအမေရိကန်ကဝင်မပါဘူးပြောထားပါတယ် VOA သတင်းတောက် Victor Betty ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်ကဆက်ပြီးပြောပြမှာပါ
သမ္မတထရမ့်ရဲ့အရှ၅နိုင်ငံခီးစဉ်ထဲမှာတရုတ်နိုင်ငံလည်းပါဝင်ပြီးနိုဝင်ဘာလ၈ရက်ကနေ၁၀ရက်နေ့ထိတရုတ်နိုင်ငံကိုသမ္မတထရမ့်လာမဲ့ခီးစဉ်ဟာနိုင်ငံကြားအပြန်အလှန်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမဲ့ခီးစဉ်ဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းရင်ကမနေ့တုန်းကပြောခဲ့ပါတယ
်ထလန့်ဖူ總統呢不久將應習近平主席的邀請對中國進行國
事ခုလာမဲ့သမ္မတထရမ့်ရဲ့ခီးစဉ်ကတရုတ်နဲ့အမေရိကန်နှစ်နိုင်ငံအကြားအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုပိုးပြီးအားကောင်းလာစေလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီခီးစဉ်ကနေတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်တေကြာတဲ့အကျိုးစီးပွားတွေကိုပိုးပြီးဖြစ်လာစေလိမ့်မယ်လို့မျှော်လင့်ရတဲ့အပြင်ကမ္ဘာနဲ့ဒေသတွင်းတည်ငြိမ်မှုကြီးပွားချမ်းသာမှုနဲ့ငြိမ်းချမ်းမှုတွေကိုလည်းနှစ်နိုင်ငံအားနဲ့ပိုးပြီးလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ
်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းရင်ကအခုလိုကောင်းမွန်တဲ့မျှော်လင့်ချက်တွေနဲ့မနေ့တုန်းကပြောခဲ့တယ်ဆိုပေမဲ့လည်းအမေရိကန်နိုင်ငံဆိုင်ရာတရုတ်တန်မတ်ဆွေးတင်ကိုင်းမကြခင်တုန်းကပြောခဲ့တဲ့အထက်မှာတော့အမေရိကန်ကိုသူတို့ဒေသတွင်းကိစ္စတွေမှာဝင်ပြီးတော့မပါဖို့သတိပေးတိုက်တွန်းထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးကျည်စီစဉ်နေတဲ့ပတ်သက်ပြီးတော့အခြေအနေတွေအနေရပိုကြီးမလာခင်စစ်ဆက်ညှိနှိုင်းကြဖို့တရုတ်ဘက်ကတိုက်တွန်းထားပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတဲမာနေတဲ့ဒေသတွင်းပဋိပက္ခတွေကိုဖြေရှင်းတဲ့နေရာမှာအမေရိကန်တွေနဲ့ဘေးရှောင်နေဖို့ကိုလည်းတရုတ်တန်မတ်ကတိုက်တွန်းခဲ့ပါတယ်။သူကသမ္မတထရမ့်ရဲ့တရုတ်ပြည်ခီးစဉ်ကိုသမိုင်းတင်မဲ့ခီးစဉ်တစ်ခုဖြစ်လာရေးလှုပ်ဆောင်မှုလဲတိုက်တွန်းခဲ့ပြီးတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့တော့လုပ်လိမ့်မယ်လို့သူမထင်တဲ့အကြောင်းတရုတ်နိုင်ငံကိုဘယ်သူကမှလဲထိန်းချုပ်လို့မရနိုင်တဲ့အကြောင်းအမေရိကန်ဆိုင်ရာတရုတ်တန်မတ်ဆွေတျန်းကိုင်ကပြောထားပါတယ်တရုတ်ဘက်ကအခုလိုမျိုးပြောဆိုနေတာတွေကအမေရိကန်ရဲ့လွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားသွားလာမှုစီစဉ်တွေကိုပြောကျင်နေတဲ့သဘောပဲလို့အာရှပစိဖိတ်ရေးရာ The Diplomat Magazine ရဲ့တွဲဘက်အက်ဒီတာAnkit Penda ga VOA ko pyo ba de.
The context here has been the stepped up pace of US freedom of navigation operations in the South China Sea. We've seen four from the Trump administration.
Donald Trump တက်လာပြီးတောင်တရုတ်ပင်လယ်အတွင်း American ဘက်ကလွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားမှုအစီအစဉ်တွေကိုအရှိန်မြှင့်လှုပ်ဆောင်လာခဲ့တာကိုပြောကျင်တဲ့သဘောပါပဲ။ဒီလိုလှုပ်ရှားမှုတွေကအရင်သမ္မတ Barack Obama လက်ထက်တုန်းကလည်း2015 October ကနေ2016 October လအတွင်းလှုပ်ခဲ့ဘူးပါတယ်။တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအတွင်းအခုနှစ်စောစောပိုင်းကကျင်းဝတ်ဆိုင်ရာသဘောတူညီချက်မူရန်းတစ်ခုရေးဆွဲနိုင်ခဲ့ပြီးဒါကိုတရုတ်ဘက်ကလည်းကြိုးဆိုထားတာပါ။အမေရိကန်ဘက်ကလည်းတောင်တရုတ်ပင်လယ်အတွင်းကပဋိပက္ခတွေကသူတို့နဲ့ဆိုင်တယ်လို့ယူဆထားပါတယ်
။ပြီးခဲ့တဲ့ဧပြီလတုန်းကတရုတ်နဲ့အမေရိကန်ခေါင်းဆောင်တွေရဲ့ပထမဆုံးကြိမ်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာကျင်းပခဲ့ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲဆွေးနွေးမှုလည်းဒုတိယကြိမ်ဖြစ်ဆက်ပြီးတော့ရှိလာပါလိမ့်မယ်။အဲ့ဒီကကြာရင်မြောက်ကိုရီးယားရေးတရုတ်ဘက်ကပို့ပြီးတော့အားထုတ်လာအောင်အမေရိကန်ဘက်ကတိုက်တွန်းအားပေးနိုင်ပြီးတော့တရုတ်ဘက်ကလည်းမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ကနေအရှိန်လျှော့ပြီးတော့လှုပ်ဆောင်မှုတိုက်တွန်းလိုက်မယ်လို့ယူဆတဲ့အကြောင်း The Diplomat Magazine ရဲ့တွဲဘက်အက်ဒီတာ Ankit Panda က VOA ကိုပြောပါတယ်